မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကိုခုခံတော်လှန်မှုတဲ့အပြင်းထန်ဆုံးဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာနေစဉ်စစ်ပွဲတွေနဲ့ပဋိပက္ခတွေဖြစ်နေပြီးနေရစွန့်ခွာထွက်ပြေးရသူတွေလည်းတိမ့်နေချီရှိနေပါတယ်။အဲ့ဒီအထက်မှာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့စစ်ပီးဒုက္ခသည်တွေလည်းထောင်းနဲ့တောင်းနဲ့ချီရှိနေပါတယ်။အခုလိုအခြေအနေမှာပဲချင်းပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသမဏိပူဒေသထဲမှာလည်းလူမျိုးရေးအထူးကြုံနေဖြစ်နေတဲ့အတွက်အပြန်အလှန်တိုက်ခိုက်မှုတွေရှိနေတာကြောင့်ချင်းစစ်ပြေဒုက္ခတွေအနေနဲ့ထပ်မံအခက်အခဲတွေကြုံနေရပြီးလုံခြုံရေးအတွက်စိတ်မအေးနိုင်ဖြစ်နေရပါတယ်။မြန်မာနိုင်ငံအတွင်းဆရာနာရှင်တော်လှန်ရေးရေရှည်လာတာနဲ့အမျှအိန္ဒိယရောက်စစ်ပြေဒုက္ခတွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းမက်ခင်လေးကဆက်သွယ်မေးမြန်းတင်ပြထားပါတယ
်။အိန္ဒိယနဲ့မိုင်300ကျော်နည်းနည်းချင်းထိစပ်နေတဲ့ချင်းပြည်နယ်ဟာစစ်ဘေးသင့်ချင်းလူလူဟာကက်လျက်မီဇိုရန်ပြည်နယ်ကိုအဓိကပြေးကြရသလိုချင်းစကိုင်းအထက်ပိုင်းနဲ့ကပ်နေတဲ့မဏိပူပြည်နယ်ထဲမှာလည်းခိုးလုံသူတချို့ရှိနေပါတယ်။မဏိပူမှာပြီးခဲ့တဲ့မေလကစပြီးလူမျိုးရေးအထူးရုံးတွေဖြစ်နေတာကချင်းပြည်နယ်ကထွက်ပြေးလာတဲ့စစ်ရှောင်းတွေကတက်ရောက်ခဲ့ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုဖီဇန်ဆက်ကျင်ခဲ့လို့ထွက်ပြေးခဲ့ရတဲ့ဥယုံထန်းကတော့အဓိကတရားဝင်နေထိုင်ခွင့်နဲ့တာဝန်ယူဖြည့်ရှင်းပေးဖို့တိုင်ကြားနိုင်တဲ့အဖွဲ့အစည်းတွေမရှိလို့မလုံးမချုံပို့ဖြစ်ရတယ်လို့ပြောပါတယ်
။ဖြစ်နေတဲ့ပြဿနာတွေတော့မဟုတ်မီဇိုရီနဲ့အကြမ်းဖြစ်နေတယ်မီဇိုဆိုတဲ့ခါမှာအိန္ဒိယလူမျိုးတွေနဲ့ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဘယ်သူကကင်တူပြီးတော့ဖြေရှင်းပေးမလဲကျွန်တော်တို့အချင်းချင်းတေတော့မယ်ချင်းချင်းရိုက်နေကြတော့မယ်အဲ့ချိန်မှာဘယ်သူကတာဝန်ယူပေးမလဲဥပမာချင်းချင်းပြောမယ်ဆိုကျွန်တော်တို့မှာဒုက္ခတင်နေပြီးသူများနိုင်ငံနေမှာနေထိုင်တဲ့ခါမှာကျွန်တော်တို့မှာဥပဒေမရှိဘူးဘာလိုက်စင်မှမရှိဘူးဘာအမခတ်ချက်မှမရှိဘူ
းပြီးခဲ့တဲ့မေလကစတဲ့မဏိပူပြည်ပခါမှာလူ200နီးပါးတေဆုံးခဲ့ရပြီးလူရနဲ့ချီတန်ရရကလူတောင်းနဲ့ချီအိုးအိမ်တွေစွန့်ခွာထွက်ပြေးရတဲ့အထိပြင်းထန်နေပါတယ်။မဏိပူပြည်နယ်ထဲကိုမြန်မာဘက်ခြမ်းကနေလူထောင်နဲ့ချီအသားစီးမရှိဝင်လာတာကဒီလိုပြဿနာတွေပိုကြီးထွားသွားတာဆိုပြီးတော့အိန္ဒိယပြည်ထရေးဝန်ကြီးအမစ်ရှက်ကလွှတ်တော်မှာဩဂုတ်လတုန်းကတရားဝင်ပြစ်တင်ပြောဆိုခဲ့လို့ချင်းဒုက္ခသည်တွေကြားပို့ပြီးတော့စိတ်ပိုင်းဆိုင်ရာမလုံးမချုံဖြစ်ခဲ့ရပါတယ်။ချင်းလူအခွင့်အရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့စလိုင်းဗန်ပြက်ကတော့မဏိပူရေးကြောင့်ချင်းစစ်ရှောင်းတွေအနည်းနဲ့အများထိခိုက်လာနေတာကတော့တွေ့မြင်နေရတယ်လို့ VOA ကိုပြောပါတယ်
။မဏိပူမှာဖြစ်တဲ့ဟာတော့ကျွန်တော်တို့တော်တော်ဝန်းနေစရာကောင်းတယ်။အဲ့ဒီမှာလည်းတချို့ကျွန်တော်တို့ဒီဒုက္ခတွေရှိတာပေါ့လေ။ဒါမဲ့ဒီလိုဖြစ်ပြီးသွားတဲ့နောက်ပိုင်းမှာတို့နေစရာမရှိဘူး၊သွားစရာမရှိတဲ့အချိန်မှာပြီးတော့ဒီမီဇိုရမ်ကိုကြည့်မယ်ဆိုရင်လည်းမဏိပူဘက်ကသပီလာတဲ့ဒီကျွန်တော်ဒီကိုမောင်မားပြီးတော့မနီပူမှာရှိနေတဲ့လူတွေတော်တော်များများမီဇိုရမ်ဘက်ကသူတို့ကိုကူညီတဲ့အခါကျတော့မစတဲ့တော့ဗောရီချင်းမှာကျွန်တော်ဒီမှာရှိတဲ့လူတွေအကူအညီမှုနဲ့ခုနပြောသလိုနည်းနည်းခက်ခဲတာတွေတွေ့တယ
်အခုဆိုရင်အိန္ဒိယမှာချင်းစစ်ဆောင်အရေးအတွက်9000နီးပါးရှိနေပြီလို့ချင်းသူအခွင့်အရေးအဖွဲ့ကပြောပါတယ်မြန်မာပြည်ဘက်ကိုပြန်ဖို့ကလည်းနေစဉ်လိုလိုစစ်တပ်က၄ချောင်းအပါဝင်ပုံစံမျိုးစုံနဲ့စစ်စင်ရေးတွေလုပ်နေလို့စစ်ဆောင်တွေအနေနဲ့ရှေ့မတိုးတာနောက်မဆုတ်တာဖြစ်နေရပါတယ်။မတူပြည်မြို့နယ်ကစစ်ဘေးရှောင်လာတဲ့ဥတာမှန်းကတော့အိန္ဒိယမှာအခက်အခဲတွေကြုံရတာမှန်ပေမဲ့မြန်မာစစ်တပ်အောက်မှာနေရတာထက်တော့ပိုပြီးကောင်းတယ်လို့ပြောပါတယ
်။ဘယ်မှာနေထက်တော့ဒီမှာနေအေးစစ်စစ်နေတာပိုကောင်းတာပဲ။ဘယ်မှာနေတာလုံးဝဆက်လက်ပင်ပန်းတယ်။ညလည်းမအိပ်နိုင်ဘူး။အစားတောက်လည်းကောင်းကောင်းမစားနိုင်ဘူး။တတိမရှိရင်တော့ကောင်းပါကျွန်တော်နိုင်ငံက
ဥတာမန်ကသူ့ရွာကိုစစ်ကောင်စီတက်ဝင်ပြီးရွာသား၁၀ယောက်ကိုတတ်သွားတဲ့ဖြစ်စဉ်ကြုံရပြီးမှထွက်ပြေးခဲ့တဲ့သူပါတစ်ဖက်မှာလည်းအိန္ဒိယဘက်မှာနှစ်ကြာလာတဲ့အပြင်မဏိပူရေးကလည်းဖြစ်လာတော့အကူအညီတစ်ခုတည်းပေါ်မှာမိခိုနေရတဲ့ဒုက္ခတွေတွေအတွက်အဆဆရာရာရှာပါကြက်တဲလာတယ်လို့ဆိုပါတယ
်ပါစာဟင်းဒီဆံပြီးတော့ပြေးပါတယ်အစီပါဒါပေမဲ့တနည်းအတွင်းတော့ပြေးတယ်အခုက၃နှစ်နီးပါးကြာလာပြီဆိုပြီးမှမနီပူဖဲမှာအရေးကြီးပြန်စစ်လို့အဲ့ဒါနဲ့အဲ့ဒါမျိုးပဲလို့ ਆ လဲဟိုဖဲမှာလဲပမ်ပိုဒီမှာလဲပမ်ပိုစပမမနီဒုံကတလို့ကတော့အချင်းတက်မပြေတော့ဘူ
းချင်းပြည်နယ်ကလာတဲ့စစ်ရှောင်းအရေးအတွက်ကမီဇိုရန်ပြည်နယ်တစ်ခုထဲမှာပဲ4000ကျော်လောက်ရှိမယ်လို့မီဇိုရန်ပြည်နယ်အစိုးရဘက်ကခန့်မှန်းပါတယ်အဲ့ဒီမှာဒုက္ခသည်စခန်းပုံစံလုပ်ထားတာက90ကျော်100လောက်ရှိမယ်လို့ချင်းလူအခွင့်အရေးအဖွဲ့ကပြောပါတယ်အာနာဖီဇန်ရေး CDM လုပ်ခဲ့လို့ဖန်ဝရန်ထုတ်ခံထားရတဲ့ကျောင်းဆရာမဒေါ် MD ကမဏိပူပြည်ပခနောက်ပိုင်းကြုံတွေ့နေရတာတွေကို VOE ကိုအခုလိုပြောပါတယ
်ဖြစ်ပေါ်ခဲ့ပြဿနာတွေအကြောင်းပေါ့နော်ဟိုအရင်ကဒီရောက်ခဲ့နေပေါ့နော် NGO ကနေပြီးတော့3လတစ်ချိန်လောက်ဆန်နေပေါ့နော်ထောက်ပံ့တာတွေရှိတယ်အများကြီးမဟုတ်ပေမဲ့ပေါ့နော်ထောက်ပံ့တာတွေရှိတယ်ဒါပေမဲ့အဲ့ဒီပြဿနာဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီ NGO ဘက်ကနေထောက်ပံ့တာတွေဟာမရှိတော့
ဒုက္ခသည်တွေဟာတရားဝင်အနေနဲ့ဆိုရင်ဆိုင်ပြုံးမွေးမြေလောက်တာစီးပွားရေးလောက်တာဆိုင်ဖွင့်ရောင်းတာမျိုးလုံးဝတားမြစ်ထားခံရပြီးတချို့ပဲနားလည်မှုနဲ့လုပ်ခွင့်ရနေပါတယ်
ချင်းပြည်နယ်ကလာသူတွေကိုအဓိကထားလက်ခံထားတဲ့မီဇိုအတိုင်းဝိုင်းနဲ့မီဇိုရန်ဆွေရပကတော့ဘာသာရေးအရလူမျိုးရေးအရညီကိုမောင်နှမစိတ်ကနေအတက်နိုင်ဆုံးစားစရာနေစရာဖန်တီးပေးထားပေမယ့်ရေရှိမာတော့ဒီတိုင်းတော့ဝင်ဖြစ်နိုင်မှုလို့ချင်းသူခွင့်ရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့စလိုင်းပန်ဂျက်ကပြောပါတယ်။ဆွေရဖက်ဖက်ဒီညဆွေဖက်ဖက်ဒီမြန်မာပြည်ချင်းနယ်မကောင်းခင်မှာတော့ကျွ
ကျွန်တော်တို့ဒုက္ခတွေတွေ့တော်လကောက်သို့မဟုတ်နေမြေလုံချုံကြီးရညီမနေထိုင်ခွင့်တော်လကောက်အားလုံးကိုအန်ယူဂျီအနေနဲ့တေဝန်ကျွန်တော်တို့အတွက်ကျွန်တော်ကူစာရက်တီပေးပြီးတော့တရမကြီးလျာဆရာပဲဖြစ်ဖြစ်ကျွန်တော်ကူစာဆက်တွေ့ပြီးမယ်ပူပေါင်းသူတို့နဲ့ချိတ်ဆက်ပေါင်းပြီးတော့ဆောင်ရွက်ပေးနိုင်လို့ရှင်ကောင်းပြီလို့ပဲပြောပြနေဟုတ်ကဲ့အခုလို့ကိုမွေးဖွားရာကိုရရွာကနေစစ်ဘေးကြောင့်